ပါရှင်လလတဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ22ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာတရုတ်နိုင်ငံသူတအူးအပါဝင်လူ14ဦးပျောက်ဆုံးနေတဲ့ပန်ဝါကမြေရှားတတ်ထုလောက်ွက်ပြုတ်ကျမှုအကြောင်းနဲ့အတူနောက်ဆုံးရသတင်းလေးကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။သတင်းလေးကိုအရင်ဆုံးထောက်လွှင့်ပါမယ်ရှင်။စကောင်စီတပ်သားတွေကတနက်နက်ပြစ်ခတ်ခဲ့လို့ဗကိုးမြို့ဝင်းနိုင်မိတ္တယုံကျောင်းတိုက်နာယကဆရာတော်ပြန်လွန်တော်မူခဲ့တာကိုစီစစ်အရေးယူသွားမယ်လို့စကောင်စီကဒီနေ့ထုတ်ပြန်ပါတယ်။ဇွန်16ရက်နေ့ကမန္တလေးကိုလေချောင်းနဲ့ကြွားချီခဲ့ပြီးတဲ့နောက်တရားဥလီစိတ်အထွက်မှာကားတနက်နဲ့ပြစ်ခတ်ခံရပြီးတော့ဝင်းနိုင်မိတ္တယုံကျောင်းတိုက်ဆရာတော်ကြီးပြန်လွန်တော်မူခဲ့ရတာပါစက်ကောင်စီကသတင်းထုတ်ပြန်ရမှာတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေကပြစ်ခတ်ခဲ့တာလို့ဆိုပါတယ်အပြစ်ခံရတဲ့ကားပေါ်မှာပါလာတဲ့ကံသုံးဆင့်ပရိယတ္တိစာတင်တိုက်ဆရာတော်ကစက်ကောင်စီတပ်သားတွေကကျူးလွန်ခဲ့တာလို့မနေ့ကတန်ဃာဒုကိုမိတ်ကြားခဲ့ပါတယ်အဲ့ဒီနောက်စကောင်စီရဲ့ဘကိုးတိုင်းဝင်ကြီးချုပ်ကအချက်အလက်မှားယွင်းပြီးတော့သတင်းထုတ်ပြန်မိခဲ့ကြောင်းဝင်းနိုင်မိတ္တယုံကျောင်းတိုက်ဆရာတော်တွေထံလာရောက်ဝင်ခံခဲ့ပြီးတော့ပြန်လည်စီစစ်အရေးယူမယ်အကြောင်းစကောင်စီကထုတ်ပြန်လာတာပါရှင်တိုက်ပွဲဖြစ်တာမရှိဘဲနဲ့ရခိုင်ပြည်နယ်အမ်းမြို့နယ်သဲကန်းတောင်းရွာကိုစကောင်စီကမနေ့ကဂျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်လို့လေးနှစ်အရွယ်ကလေးအပါဝင်3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။အသက်4နှစ်အရွယ်မောင်နေမိုးထက်18နှစ်အရွယ်မတ်မေစင် A 25နှစ်အရွယ်ကိုတန်းဝင်းနိုင်တို့မောင်နှမ3ဦးပွဲချင်းပြီးသေဆုံးခဲ့တာပါရှင်။ချင်းကြည်နယ်တီးတိမ်မြို့နယ်ကလေးမြို့ကြားကချင်းလက်နက်ကိုင်အဖွဲ့တွေတင်ထားတဲ့ကနေဒီတောင်စခန်းနဲ့တိုင်းငင်းစခန်းနှစ်ခုကိုစစ်ကောင်စီတပ်ကပြန်လည်သိမ်းယူလိုက်တယ်လို့ဒေသခံတွေကပြောပါဗျ။အဲ့ဒီတပ်စခန်းနှစ်ခုကိုသိမ်းဖို့ဇွန်လ16ရက်နေ့မှာတီးတိမ်မျိုးကနေစစ်ကောင်စီတပ်အင်အား100ကျော်နဲ့ထိုးစစ်ဆင်ခဲ့တာလို့ပြောပါဗျ။လက်ရှိမှာတော့စစ်ကောင်စီတပ်စစ်ကြောင်းထိုးထားတဲ့ကလေးတီးတိမ်လမ်းမတစ်လျှောက်ကျေးရွာတွေကအရက်သားတွေအိုးအိမ်စွန့်ခွာထွက်ပြေးနေရပါတယ်ရှင်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီလာပိုင်းနဲ့ရိုဟင်ဂျာတွေနီလန်ပေါင်းစုံနဲ့ဘင်္ဂလားဒေ့ရှ်ကိုဝင်လာနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ရေးတာဝန်ရှိသူက Reuters သတင်းဌာနကိုမနေ့ကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်တပ်တော် AA ကရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်တော်ကိုစစ်ဆင်ရေးလုပ်မှာမို့အဲ့ဒီမှာနေကြသူတွေကြိုတင်ရှောင်ကြဖို့ကြေညာထားပါတယ်ရှင်။တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်ပိုင်နက်ကိုမတိုက်ကြဘို့မြန်မာစစ်တပ်ကိုရရခိုင်တပ်တော် AA ကိုပါတတိပေးထားပြီးချက်လာမယ်ဆိုရင်လက်တုံပြန်မယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆာဒူဇမန်ခန်ခေါ်မယ်ကမနေ့ကပြောလိုက်တယ်လို့ဒါကာထရီဘျွန်းသတင်းမှာဖော်ပြထားပါတယ်မြန်မာပြည်မှာဘလို့အခြေအနေတွေဖြစ်နေလဲဆိုတာသူ့အနေနဲ့တိတိကျကျမသိဘူးဒါပေမဲ့သိကြတာကတော့တခါတလေမှာဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ် BGP အဖွဲ့တွေကိုမှားပြီးပြစ်တာတွေရှိတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်အလံတွေတွေ့ရင်မပြစ်ဖို့သူတို့ကိုပြောထားတယ်လို့ဝန်ကြီးကာမယ်ကပြောပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပါမယ်ရှင်ကချင်ပြည်နယ်ပန်ဝါမြို့အနီးကမြေရှားတပ်ထုလောက်ကတခုဇွန်လ19ရက်နေ့ကပြိုကျခဲ့ပါတယ်။လူ15ဦးရဲ့ရုပ်အလောင်းတွေပြန်တွေ့ထားပေမဲ့တရုတ်နိုင်ငံသူတအူးအပါဝင်လူ14ဦးပျောက်ဆုံးနေသေးပဲလို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုမတ်ထထအိမ်ရောင်တင်ပြထားပါတယ်ရှင်
။ကချင်ပြည်နယ်ချီဖွေမြို့နယ်ပန်ဝါမြို့အနီးကမြေရှားတပ်ထုလောက်ကတခုဇွန်လ19ရက်နေ့ညကမြေပြိုကျခဲ့ရမှာလူ29ယောက်မြေအောက်ထဲပါသွားပြီးအဲ့ဒီထဲကဒီနေ့ထိလူ15ယောက်ရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။မြေပြုံမှုဖြစ်ပွားတဲ့လောက်ကဟာတရုတ်နယ်ဆက်ပန်ဝါမြို့နဲ့3မိုင်ခန့်အကွာပါထိုင်ဟော်ဆိုတဲ့နေရာမှာဖြစ်ပါတယ်။အဲ့ဒီလောက်ကိုစစ်ကောင်စီလောက်ခံကချင်အထူးဒေသတပ်ပြည်သူစစ်ကောင်ဆောင်ဦးစခုံတရင်တို့မိသားစုကဥဆောင်လောက်ကင်နေတာလို့လည်းဒေသခံတွေကပြောပါတယ်။မြေပြိုတဲ့အထဲပါသွားတဲ့သူတွေဟာ ကချင်ပြည်နယ်အပြင်မြန်မာပြည်အောက်ပိုင်းဒေသကအလုလာလုကြတဲ့သူတွေနဲ့ထမင်းကျက်အမျိုးသမီးတွေဖြစ်ပါတယ်ပြောက်ဆုံးနေသူ14ယောက်ထဲမှာတော့တရုတ်နိုင်ငံသူ1ယောက်ပါဝင်ပြီးရှာဖွေမှုတွေကိုဆက်လက်လုပ်ဆောင်နေတယ်လို့လုံခြုံရေးအရအမည်မဖော်လို့တဲ့ပန်ဝါဒေတာခန်တယောက်က RFA ကိုပြောပါတယ
်ဟိုတနေ့ည12နာရီမှာမြေပြူတာအခု15လောက်တော့တွေ့ထားပြီကျန်14ယောက်ကိုတော့မတွေ့သေးဘူးအားလုံးပါသွားတာက29ယောက်ပါအလောင်းပြန်တွေ့တဲ့အထဲမှာအမျိုးသမီးအလောင်း2လောင်းပါတယ်အမျိုးသမီးပါသွားတာစုစုပေါင်း9ယောက်ပါတရုတ်အမျိုးသမီးတယောက်လည်းပါတယ်ကျန်တဲ့အမျိုးသမီးတွေကတော့မြန်မာတွေပါ
တောင်ပေါ်ကမြေရှားတတုလောက်ကွက်ကနေပြိုကျလာတဲ့မြေတွေဟာတောင်အောက်ကလူနေတဲ့နေရာကိုဖုံးသွားတာကြောင့်လူအသေးပြောက်များခဲ့တာလို့လုံခြုံရေးအရာအမည်မဖော်လို့တဲ့ပန်ဝါဒေတာကမြေရှားတတုအလုသမားတယောက်က RFA ကိုပြောပါတယ
်ဒီဟာကနမ်တောင်ဘယ်ရယ်ဟိုနာကုံဘောခါမှုပဲဘောင်ရဲ့
ခါခုကမိုးတွေလည်းဖြစ်တယ်ပြီးတော့တောင်ပေါ်မှာလည်းရေအလွန်ကျွန်းထက်တယ်မိုးရွာတာကတပတ်လောက်ရှိပြီဆိုတော့မြေကမခိုင်တော့ပြိုကျတာဒီကမြေကပြော့တယ်နုံမြေပေါ့တောင်ကလည်းတော်တော်မြင့်တယ်တောင်ပေါ်မှာကမြေရှားတူပြီးအောက်မှာကလူနေတာတောင်ပေါ်မှာမြေပြိုပြီးအောက်ကလူနေတဲ့နေရာတွေပါသွားတာဒီနေရာကတတုဖုတ်တဲ့နေရာပေါ့အ
ဲဒီကနားဆိုတတုကျွေရွှာရင်က
လက်ရှိမှာတော့အဲ့ဒီနေရာကိုဦးစခုံတရင်ရဲ့ပြည်သူစစ်တပ်ဖွဲ့ကလုံခြုံရေးတင်းကျပ်ထားပြီးတော့ဒေသခံတွေကိုဓာတ်ပုံမရိုက်ဖို့နဲ့အထဲကိုဝင်ရောက်ကြည့်ရှုခွင့်ကိုပါပိတ်ပင်ထားတယ်လို့ဆိုပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ကချင်အထုဒေသတစ်ပြည်သူစစ်ကောင်းဆောင်ဦးစခုံတရင်မိသားစုနဲ့စစ်ကောင်စီရဲ့ကချင်ပြည်နယ်ပြောခွင့်ရသူပြည်နယ်လူမှုရေးဝန်ကြီးဦးမုံမင်းသိန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိပါဘူးပန်ဝါဒေတာတဝိုက်မြေရှားတတုလောက်ွက်တွေမှာပြီးခဲ့တဲ့မေလ28ရက်နေ့ကနေဇွန်လ19ရက်နေ့အထိရက်ပေါင်း20ကျော်အတွင်းမြေပြိုကျမှု၄ကြိမ်ဖြစ်ပွားခဲ့ပြီးသေဆုံးသူအလုသမား90ကျော်အထိရှိနေပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပြည်သူစစ်တွေနဲ့နေကြားဆောင်တပ်တွေစုဘူးထားတဲ့ကချင်အထုဒေတာတစ်ပန်ဝါမြို့နဲ့ချီဖွေမြို့နယ်မှာ2021နဲ့2023အတွင်းမြေရှားတတုတူဖော်မှု40ရာခိုင်နှုန်းမြင့်တက်လာပြီးတတုစိုက်ပေါင်း300ကျော်အထိရှိလာတယ်လို့မီလာ23ရက်နေ့ကထုတ်ပြန်တဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။အခုတခါတရုတ်အစိုးရရဲ့လက်ရှိအကူအညီအထောက်ပံ့တွေဟာဘလို့သဘောတက်ရောက်နေတယ်လဲဆိုတဲ့အပေါ်နိုင်ငံရေးလေးလာသုံးသပ်သူတွေရဲ့ပြောပြချက်တွေကိုမတ်တီရီမင်းစင်တင်ပြပါမယ်ရှင
်။2024မဲခေါလန်ချန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အရမြန်မာနိုင်ငံမှာအကောင့်ထည့်ဖော်မဲ့စီမံကိန်း12ခုအတွက်စစ်ကောင်စီကိုအမေရိကန်ဒေါ်လာ 3.6 တန်းခန့်ပေးဖို့ဂျွန်လ14ရက်နေ့မှာတရုတ်နိုင်ငံကသဘောတူလိုက်ပါတယ်။ဒါအပြင်ဂျွန်လ17ရက်နေ့ကလည်းတရုတ်နိုင်ငံကကင်းလှည့်ရေးရင်6ဆင်းကိုစစ်ကောင်စီစီလွှဲပြောင်းပေးအပ်ခဲ့ပါတယ်။တရုတ်နိုင်ငံကအခုလိုထောက်ပံ့ကူညီနေတာတွေဟာစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီဖြစ်မှာမဟုတ်ဘူးလို့နိုင်ငံရေးလေ့လာသူတွေကဝေဖန်ကြပါတယ်
။ပမာပြည်ရဲ့စစ်ကောင်စီကတော့အခြေအနေမကောင်းပါဘူး။ဒီဒေါ်လာ3万ကျော်လောက်ကလည်းဘယ်လောက်မှရှိတာမဟုတ်ဘူးလေ။နောက်တစ်ခုကဒါမျိုးတွေကပေးတယ်ဆိုတာလေသူကစီမံကိန်းနဲ့ပေးတာဗျ။ငွေကားကြီးပေးတာဟုတ်ချင်မှလည်းဟုတ်မယ်။စီမံကိန်းကိုဘယ်လိုကောင်းလဲငွေနဲ့ဖြတ်ပြီးပေးတာဖြစ်ချင်ပြန်မယ်တင်တယ်။ဒါမှမဟုတ်ကျမခုနပြောလို့ပဲဒီစက်ကောင်စီကတော့ဘယ်သူမှကယ်လို့မရတဲ့အခြေအနေပါဗျာ
။တရုတ်နိုင်ငံအခြေဆိုင်မြမအရေးလေးလာသူဒေါက်တာလှကျော်စောသုံးသပ်သွားတာပါ။မြမမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ကဥအောင်သူငိမ့်ကတော့တရုတ်နိုင်ငံကလက်တလောစစ်ကောင်စီကိုပံ့ပိုးကူညီမှုတွေဟာနှစ်နိုင်ငံကြားကတိကဝတ်နဲ့ဆက်ဆံရေးကိုဆက်ထိန်းတဲ့သဘောထားဖြစ်တယ်လို့သုံးသပ်ပါတယ်
။ဒီတရုတ်ကသူကနိုင်ငံကြီးဖြစ်တဲ့အခါကျတော့နိုင်ငံချင်းနိုင်ငံချင်းပေါ့ဗျာဆက်ဆံရေးကိုအလေးထားတဲ့သဘောတွေ့ရတယ်။ဆိုတော့အဲ့လိုအနေထားမှာကျတော့ခုနလန်ချမ်းမဲခေါင်ကကျတော့သူ့ရဲ့ဒါကိုပြောမယ်ဆိုလို့ရှိရင်အစီအမံကြီးပေါ့ဗျာ။အဲ့ရဲ့အောက်မှာမှာအကောင်လေမြန်မာနိုင်ငံရဖို့ထောက်ပံ့ကူညီမှုပေးတာပေါ့နော
်တရုတ်နဲ့လက်တလောသဘောတူညီခဲ့တဲ့မဲခေါင်လန်ချန်အထူးရန်ပုံငွေစာချုပ်ပါစီမံကိန်းတွေထဲမှာစိုက်ပျိုးရေးနဲ့မွေးမြူရေးတစ်တောဆိုင်ရာအရင်းမြစ်တွေကာကွယ်ထိန်းသိမ်းရေးအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေမှာတဘာဝပတ်ဝန်းကျင်ကိုအကျိုးပြုတဲ့အလေးအထားနဲ့တီထွင်စမ်းသပ်မှုတွေဆောင်ရွက်ရေးကျေးရွာအဆင့်ဆင်းရဲနွမ်းပါမှုလျှော့ချရေးတရင်အချက်လက်ဤပညာဆိုင်ရာတီထွင်စမ်းသပ်မှုနဲ့ယဉ်ကျေးမှုကဏ္ဍအဆင့်မြင့်တင်ရေးစတာတွေပါဝင်မယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။တရုတ်သံမတ်ကြီးမစ္စတာချန်ဟိုင်ကတော့အခုစာချုပ်ကိုလက်မှတ်ရေးထိုးတာဟာ၄ချိန်မြောက်လန်ချန်းမဲခေါင်ပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တွေကိုအကောင့်ထည့်ဖော်တဲ့အရေးကြီးတဲ့လှုပ်ဆောင်ချက်လို့ပြောခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တမရယုံပြောခွင့်ရဦးကျော်စောကတော့တရုတ်နိုင်ငံကပေးတဲ့အကူအညီတွေနဲ့စစ်ကောင်စီကတရားဝင်အစိုးရဖြည့်ရေးကြိုးပမ်းမှုအတွက်ပဲတုံ့ချလိုက်မယ်လို့ဝေဖန်ပါတယ်။
ကျွန်တော်ပြောချင်တာကတော့ ဒီလိုပေးတဲ့ဟာပြည်သူတွေအတွက်အကျိုးစီးပွားမဖြစ်ပဲနဲ့စစ်ကောင်စီကသူတို့ရဲ့ညနေပိုင်းလာဖို့ဓာတ်ပုံရိုက်တို့ခေါင်းယုံဒီအတွက်အသုံးချပြီးတော့သူတို့ရဲ့ legitimacy ရဖို့စ조사ရဲ့အသုံးခံမှုတစ်ခုဖြစ်သွားမယ်
စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံကပေးတဲ့မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်တဲ့အထူးရန်ပုံငွေကနေ2019ခုနှစ်ကနေ2024အထိအမေရိကန်ဒေါ်လာ35တန်တန်မိုးရှိတဲ့စီမံကိန်း118ခုကိုရရှိခဲ့တယ်လို့ဖော်ပြထားပါတယ်။မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်မှုကို2016ခုနှစ်မတ်လ23ရက်နေ့မှာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်သွားဖို့အရည်အရွယ်တည်ထောင်ခဲ့ပြီးကမ္ဘောဒီးယားတရုတ်လာအိုမြန်မာထိုင်းနဲ့ VN အဖွဲ့ဝင်6နိုင်ငံပါဝင်ပါတယ်ရှင
် RFA ကထုတ်လွှင့်နေတာပါရှင်စစ်ကောင်စီစင်းအရာချင်းပြည်နယ်မှာစာတင်ကျောင်း1500ကျော်ရှိတဲ့အနက်ဒီနှစ်ထဲ38ကျောင်းသာဖွင့်နိုင်ခဲ့ပါတယ်ဒါကြောင့်ရွာတွေမှာကိုထုကိုထကျောင်းတွေဖွင့်ပြီးတော့စာတင်နေရပါတယ်ဒီကျောင်းတွေမှာလည်းစာအုပ်မလုံလောက်တာစာတင်ဆောင်တွေအဆင်မပြေတာဒီလိုအခက်အခဲတွေရှိပါတယ်ကိုနေမျိုးထုံးပြောပြမှာပါရှင
်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့နယ်ကရွာတွေမှာအာနာသိမ့်ပြီးနောက်အစိုးရစာတင်ကျောင်းတွေမဖွင့်နိုင်လို့ကလေးတွေအတွက်ကိုဒူကိုရာကျောင်းလေးတွေဖွင့်ထားကြပါတယ်စစ်တပ်အာနာသိမ့်ပြီးနောက်ပိုင်းကျောင်းဆရာတွေဆရာမတွေကအကြမ်းမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တာများတဲ့အပြင်တိုက်ပွဲတွေကြောင့်လည်းစာတင်ကျောင်းတွေမဖွင့်နိုင်တာလို့ဒေသခံတွေကပြောပါတယ်အခု RFA ကရိုက်ကူးထားတဲ့ကိုဒူကိုရာကျောင်းရှိတဲ့ရွာကိုတော့စစ်ကောင်စီရဲ့လေကျောင်းရံအပါဝင်သူတို့ရဲ့လုံခြုံရေးအတွက် RFA အနေနဲ့ဖော်ပြနိုင်ခြင်းမရှိပါဘူးဒီကျောင်းလေးမှာကျောင်းသား40ရှိပြီးမူလာတန်းကနေ9တန်းအထိတင်ပေးနေပါတယ်ကျောင်းရဲ့အခက်အခဲတွေနဲ့ပတ်သက်လို့ဆရာမမတ်ညံကျင်ခိုင်က RFA ကိုပြောပါတယ
်မြစ်တွေဘုံကလည်းဟိုနိုင်တယ်လို့တော့ဖွင့်တယ်ဘောတော့ဒါပေမဲ့တိုက်ပွဲချင်းနေရဲ့အဲ့ဒီချင်းတွေကြောင့်မအဲ့လိုမျိုးတောက်လျှောက်လည်းမဖွင့်နိုင်တော့ဘူးဒီရက်ထဲမှာဒီအင်းသားကမြုပ်ကိုလက်လမ်းမမီတဲ့ကလေးတွေအရညာတယ်အဲ့တို့ကြောင့်မို့ဟိုအဆင်ပြေအဆင်ပြေအောင်တော့ကျူဆရရပဲလေနော်စာရစာတန်းတွေကစာအုပ်တွေကလည်းမစုံဘူးဒီအကြောင်းသုံးတဲ့ပစ္စည်းတွေကလည်းတစ်ခုမှမကောင်းတော့တဲ့ခါကျတော့အဲ့ဒါကြီးအစားအနေပြန်လို့ရတယ်အခုလောလောဆယ်တော့ဟိုတင်လို့ရပြီပေါ့နော
်တီးတိမ်မြုပ်နယ်မှာစာတင်ကျောင်းပေါင်း140နီးပါးရှိပေမဲ့ဒီနေ့အတွက်စစ်ကောင်စီဖွင့်နိုင်တဲ့စာတင်ကျောင်း3ကျောင်းပဲရှိပါတယ်။ကလေးတွေကိုစာတင်ပေးနေပြီမဲ့စစ်ကောင်စီရဲ့လေကျောင်းရံကိုလည်းစိုးရိမ်နေရတယ်လို့ဆရာမဒေါ်ကြံခန်းကျိန်က RFA ကိုပြောပါတယ
်။အခက်ခဲကတော့စာအုပ်လဲဆုံးမရှိဘူးကလေးတွေမှာတီချာရောအင်္ဂလိပ်ရောမြန်မာစာရောအဲ့လိုမျိုးအဆုံးဟွာပါလဲတအုပ်ထဲမှာလဲအဲ့လိုမျိုးရီးခိုင်းတာလည်းရှိတယ်။အဲ့ဒါတော့အခက်တခဲရှိတာပေါ့နော်ကလေးတွေမှာအာစာအုပ်မဝယ်နိုင်တာကြီးပြောခဲရလဲအာဘာပြောအဲခဲရလဲမရှိရလို့လည်းရှိတယ်ခလေးတွေကတော့စာအုပ်တော်တော်လေးစိတ်ဝင်စားတော့ဆရာမနေတဲ့တအားဦးချိနဲ့တယ်
တိုက်ပွဲတွေကြောင့်ထိခိုက်ထားတဲ့စာတင်ကျောင်းဆောင်တွေကိုမပြင်းစင်နိုင်သေးတယ်လို့နေရာအခက်ခဲလည်းရှိနေတယ်လို့ကျောင်းဆရာမမတ်ညံကျင်ခိုင်ကပြောပါတယ
်ကျောင်းဆောင်ကဟိုလက်လက်တွေထိထားရလဲဟိုရှိတယ်အမိုးပေါက်တာရယ်မိုးယူတာရယ်အများကြီးတယ်နည်းနည်းမိုးများရင်ကိုတချို့အခန်းတွေကတင်လို့မဖြစ်ဘူးဟုတ်အဲ့ဒါဆိုတော့ရွာထဲမှာလည်းကြောင်းလို့လည်းမဖြစ်ဘူးအဲကြောင့်မို့နည်းနည်းဟိုမိုးလုံတဲ့အခန်းတွေရွှေ့တယ်အဲ့လိုမျိုးဟုတ်ဒီလိုစာတင်နေဆိုတာစာကလေးတွေဟိုစာရေးတက်ဖတ်ကုကုစာကိုပဲရေးတက်ဖတ်တတ်မယ်အဓိပ္ပာယ်နားလည်မယ်အဲ့ဒါပဲအဓိကအခြေခံကတော့
ပြီးခဲ့တဲ့နှစ်တုန်းကချင်းပြည်နယ်မှာစာတင်ကျောင်းပေါင်း328ကျောင်းကိုစစ်ကောင်စီကဖွင့်နိုင်ပေမဲ့ဒီနှစ်မှာတော့38ကျောင်းသာဖွင့်နိုင်ခဲ့တယ်လို့ချင်းပြည်နယ်ပညာရေးမှူးကပြောပါတယ်။အာနာမသိငင်ကချင်းပြည်နယ်တပြည်နယ်လုံးမှာစာတင်ကျောင်းပေါင်း1500ကျော်ဖွင့်နိုင်ခဲ့ပါတယ်ခင်ဗျာ
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။